ရာသီ ဥရုပ် ပြောင်းလဲမှု တိုက်ဖျက်ရေး ပါရိ သဘောတူ စာချုပ်က နေ နှုတ်ထွက်မယ်လို့ အမေရိကန် သမ္မတ ဒေါ်နယ် ထရမ့် ဆုံးဖြတ်လိုက်တဲ့ အပေါ် ဥရောပ ကောင်းဆောင်တွေက စိတ်ပျက် ကြောင်း တုံ့ပြန်နေကြပါတယ် ဒီ ကြေညာချက်က အာရော သွားစေတာ ထက် ထိတ်လန့် သွားစေတယ် လစ်လတ် သွားတဲ့ ဥဆောင်နေရာ မှာ ဥရောပ နဲ့ ကမ္ဘာ တဝန်က ဆုံးဖြတ်ချက် ခိုင်မာတဲ့ မိတ်ဆွေ နိုင်ငံတွေက အစားထိုး ဥဆောင် သွားဖို့ အသင့်မယ်လို့ EU ဥရောပ သမ္မဂ ရဲ့ ရာသီ ဥရုပ် ပြောင်းလဲမှု တိုက်ဖျက်ရေး ဆိုင်ရာ ကော်မရှင်နာ မင်းကြီး Miguel Arias Cañete က တုံ့ပြန်ခဲ့ပါတယ် ရှောင်ကြီးမှု ဥဆောင်မှုနဲ့ ဆိုင်တဲ့ ဆုံးဖြတ်ချက် ဖြစ်ပြီး ဒီ ဆုံးဖြတ်ချက် ကြောင့် အမေရိကန် အပြင် ကမ္ဘာဂြိုလ်ကြီး ထိခိုက်လိမ့်မယ်လို့ ဥရောပ ပါလီမန် ဥက္ကဋ္ဌ Antonio Tajani ကလည်း ပြောကြားခဲ့ပါတယ် ဥရောပ ပါလီမန်ရဲ့ Liberal အမတ်များ အဖွဲ့ ကောင်းဆောင်ကတော့ ပင်လယ်ရေမြင့်တက်လာမှုကြောင့် Hawaii ကျွန်းပေါ် တက်ရောက်နိုင်တဲ့ အကြောင်းကို tweet လုပ်ပြီးတော့ Make America Small Again American အရွယ်ကျုံသွားအောင် လုပ်ကြမယ်လို့ ရေးသားခဲ့ပါတယ် သမ္မတ Trump ရဲ့ Make America Great Again American ကိုကြီးကြပ်အောင် လုပ်မယ်ဆိုတဲ့ စောင်ပုတ်ကို တရော်ပြီးတော့ ရေးခဲ့တာပါ ပါရီ သဘောတူ စာချုပ်က 아니 Trump ထွက်လိုက်တဲ့ အတွက် American ဟာ ရာသီ ဥတု ပြောင်းလဲမှု တိုက်ဖျက်တဲ့ ခေါင်းဆောင်က 아니 အရှုံးပေးသူ အဖြစ် ပြောင်းသွားပြီလို့ တဘာဝ ပတ်ဝန်းကျင် ထိန်းသိမ်းရေး Greenpeace အဖွဲ့က တုံ့ပြန်ပါတယ် ကမ္ဘာပေါ်မှာ လေထုညဉ့်ဉန်းမှု ဒုတိယ အဆိုးဆုံးဖြစ်တဲ့ American က စာချုပ်က 아니 နှုတ်ထွက်တဲ့ အတွက် ရာသီ ဥတု ပြောင်းလဲမှု နှောင့်နှေးအောင် စ조사ဆောင်ရွက်မှုတွေ ပို့ပြီးတော့ ခက်ခဲသွားလိမ့်မယ်လို့ ဥရောပ ခေါင်းဆောင်တွေက မြင်နေကြပါတယ် ဒီကိစ္စကြောင့် American နဲ့ ဥရောပ နိုင်ငံတွေ ကြားမှာ မဟာမိတ် ဆက်ဆံရေးမှာလဲ နောက်ထပ် ဖြစ်လာနိုင်တယ်လို့ ဥရောပ နိုင်ငံကြီးတော်တော်များများရဲ့ အစိုးရ တာဝန်ရှိသူတွေက ပြောကြားခဲ့ကြပါတယ်